လူမကုကုမှုကိစ္စတွေမှာအာဏာပိုင်တွေကိုယ်တိုင်ဆက်နွယ်မှုရှိနေတယ်လို့ထိုင်းလူအခွင့်အရေးလှုပ်ရှားသူတွေကစွပ်စွဲနေကြပါတယ်။မကြသေးခင်တုန်းကထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့ Rubber Site ခင်းတဲ့ကကုန်းလောင်ရုံတစ်ခုကိုဝင်ရောက်စီးနှင်းရှာဖွေချိန်မှာရိုဟင်ဂျာ900လောက်ကိုတွေ့ခဲ့ရပြီးနောက်မှာအခုလိုစွပ်စွဲချက်ထွက်လာတာဖြစ်ပါတယ်။ထိုင်းအာဏာပိုင်တွေဘက်ကတော့ဒီကိစ္စမှာပါဝင်ပတ်သက်သူတွေကိုထိထိရောက်ရောက်အရေးယူသွားမယ်လို့ပြောပါတယ်။အသေးစိတ်ကိုတော့ Writers သတင်းကိုအခြေခံပြီးမနန္နာချန်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်မှာရှိတဲ့ Rubber Site ခင်းတဲ့ကကုန်းလောင်ရုံကိုထိုင်းရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းမှုတွင် Rohingya 900ကျော်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းဒီလိုလူမောင်းခိုကူးမှုကိစ္စတွေမှာအာဏာပိုင်တချို့ပါဝင်ပတ်သက်နေတယ်လို့ထိုင်းလူ့အခွင့်အရေးရှင်တွေတဦးကစွပ်စွဲလိုက်ပါတယ်မြန်မာနိုင်ငံကလာကြသူတွေလို့ဆိုတဲ့ဒီ Rohingya တွေကိုမလေးရှားနဲ့ထိုင်းနိုင်ငံစီလူကုန်ကူးမှုမှာထိုင်းစစ်တပ်အစ်မြက်ရာရှိကြီးတွေကိုယ်တိုင်ပါဝင်ပတ်သက်နေတာကိုထိုင်းရဲထောက်လန်ရေးအဖွဲ့ကတွေ့ရှိခဲ့တဲ့အကြောင်းထိုင်းသတင်းတွေမှာတင်းငွေတွေနေကဖော်ပြခဲ့ကြပါဗျ။ဒီလူမောင်ခိုကူးမှုကိစ္စတွေဟာနှစ်တော်တော်ကြာကြာကဖြစ်နေခဲ့တာပါ။2012ခုနှစ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကနေထွက်ပြေးလာကြသူတွေလို့ဆိုတဲ့ရိုဟင်ဂျာတော်တော်များများအပါအဝင်လေဆိပ်ပြေဒုက္ခတွေဥယျာဉ်ဟာအစောပိုင်းတစ်နှစ်က9000လောက်ရှိခဲ့ရာကနေတိတိတသာတိုးလာပြီးတော့ကုလသမဂ္ဂကတော့13000လောက်ထိရှိမယ်လို့ခန့်မှန်းထားပါဗျ။လူနည်းစုတွေနိုင်ငံမဲ့တွေနဲ့ရွှေပြောင်းချစ်ချနေထိုင်သူတွေနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ထိုင်းလူ့အခွင့်အရေးကော်မတီရဲ့အကြီးအကဲဆူရာဖွန်ခွန်ကန်တက်ကတော့မြန်မာထိုင်းနဲ့မလေးရှားနိုင်ငံတွေကလူကုန်ကူးမှုရာဇဝတ်ကိုင်းတွေမှာအာဏာပိုင်တွေကိုယ်တိုင်ပူးပေါင်းပါဝင်ပတ်သက်နေတယ်လို့ဆွဆွဲခဲ့ပါတယ
်။ก็มีกระบวนการต้องใช้ว่าคือมีกระบวนการค้ามนุษย์กระบวนการค้าคนและกระบวนการอาชญากรรมข้ามชาติ
အဲ့မှာလူရောင်းဝယ်တဲ့လူမောင်းခိုကူးမှုတွေဖြစ်နေပါတယ်။ထိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့နိုင်ငံတကာရာဇဝတ်ဂိုင်းကြီးတွေမှာအာဏာပိုင်တွေပါဝင်ပတ်သက်နေတာတွေ့ရပါတယ
်။ဒါပြင်အာဏာပိုင်တွေအနေနဲ့လူမောင်းခိုကူးမှုတွေကိုဖုံးကွယ်ထားပြီးဒီလိုရာဇဝတ်ပြစ်မှုတွေမှာပါဝင်ပတ်သက်နေသူတွေကိုလည်းကာကွယ်ပေးထားတယ်လို့ဘယ်တော့မှလည်းအရေးမယူခဲ့ဘူးလို့သူကပြောဆိုခဲ့ပါတယ်။
ကတိคนเหล่านี้มาอยู่ในที่ที่พักหรือการสงกรรมจํานวนนับพันนับหมื่นคนซึ่งชายแดนตอนนี้เราคิดว่าน่าจะประมาณ 20,000 ค
นเนี่ยแหละมาโรฮิงญามุสลิมที่ท่องและต้องและฉีบีชื่อนี่ดาโกอานาบายนี่ก็ตรีมท้ามิจักูสร้าลงมาไม่ขึ้นไหนมาอูโรฮิงญา2000รอบတော့ชื่อเมလို့ကျွန်တော်ထင်တယ်ဒီလိုမျိုးလူမောင်းခိုးဂိုင်းကြီးတွေကိုอานาบายนี่ก็အကာအကွယ်ပေးထားတာပါပြီးတော့လေအရင်တုန်းကကျွန်တော်တို့အနေနဲ့ဒီလူမောင်းခိုးဂိုင်းရင်နဲ့ပတ်သက်ပြီးအရေးယူတာကိုင်တွယ်လှုပ်ဆောင်တာတွေဘာမှမရှိခဲ့ကြဘူးလေ
ထိုင်းစစ်တပ်အကြီးအကဲပရာယုတ်ချန်အိုချာကတော့ရိုဟင်ဂျာတွေကိုထိုင်းနိုင်ငံနဲ့တခြားတတိယနိုင်ငံတွေစီဝင်ရောက်နိုင်အောင်ကူညီပေးနေတယ်လို့တန်တရားရှိခံရတဲ့စစ်တပ်အစ်မြက်အရာရှိကြီးတွေကိုစစ်ဆေးမေးမြန်းနေပါတယ်လို့ပြောဆိုခဲ့ပါတယ်
။ตอนนี้ก็กําลังสอบหาอยู่แล้วก็ถ้าหากว่ามีใครไปเกี่ยวข้องอันนี้ก็คงต้องดําเนินคดีไม่ว่าจะเป็นเจ้าหน้าที่โดยเฉพาะยิ่งทหาร
ကျွန်တော်အခုစုံစမ်းစစ်ဆေးနေပါတယ်။ပြစ်မှုကျူးလွန်သူကိုတွေ့ရင်အဲ့ဒီလူဟာအာဏာပိုင်ဖြစ်နေပါစေဦးတော့တရားဥပဒေအတိုင်းကျွန်တော်တို့ကင်တွယ်ဆောင်ရွက်သွားမှာပါ။ပတ်သက်တဲ့သူတယောက်ချင်းစီကိုဖမ်းဆီးပြီးတော့ဥပဒေတိုင်းရေးယူသွားပါမယ
်။လောလောဆယ်မြန်မာနိုင်ငံထဲမှာရိုဟင်ဂျာ၈သိန်းနီးပါးလောက်နေထိုင်နေပြီးဒီလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်လာသူတွေအဖြစ်မြန်မာအစိုးရကသတ်မှတ်ထားတာပါ။မနစ်ကရခိုင်ပြည်နယ်မှာလူမျိုးရေးအကြမ်းဖက်အတီကယုံတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းရာပေါင်းများစွာသောရိုဟင်ဂျာတွေထွက်ပြေးခဲ့ကြပါတယ်။အရင်တုန်းကတော့ဒီရိုဟင်ဂျာတချို့ကိုခိုလုံခွင့်ပေးမယ်လို့မလေးရှားအစိုးရကပြောဆိုခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကနေလူမောင်းခိုးကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်လှုံ့ဆော်လာချိန်မှာဒီလာတဲ့ရိုဟင်ဂျာ600ကျော်ကိုဖမ်းဆီးမိခဲ့ပြီးလောလောဆယ်မှာလှေစီးပြေဒုက္ခသည်တွေအပါအဝင်တထောင်ကျော်လောက်ကိုထိုင်းဆိုရကထိမ့်သိမ်းထားတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဆီယာဆက်ဖုန်ကက်ကယောက်ကလည်းပြောဆိုခဲ့ပါတယ်။ထိုင်းဆိုရကတော့ထိုင်းအာဏာပိုင်တွေရဲ့စီးနှင်းမှုတွေအတွင်ဖမ်းဆီးခံခဲ့ရတဲ့ရွှေပြောင်းချေချနေထိုင်သူတွေကိုအကူအညီပေးနေတဲ့နိုင်ငံတကာလူသားချင်းစာနာမှုအေဂျင်စီတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့တရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာတွေကိုတော့ပြည်နှင်တန်ပေးမယ်လို့ပြောဆိုခဲ့ပါတယ်ရှင်။